မြန်မာနိုင်ငံအတွင်းနှစ်ပေါင်း60ဝန်းကျင်ဖြစ်ပွားနေတဲ့ပြည်တွင်းစစ်ကြောင်းထောင်နဲ့တောင်နဲ့ချီတဲ့ပြည်သူတွေအသက်ဆုံးရှုံးခဲ့ပြီးဖြစ်သလိုတိမ့်နဲ့တန်းနဲ့ချီတဲ့ပြည်သူတွေအိုးအိမ်ဆုံးရှုံးပြီးတော့ရက်ရွာကိုစွန့်ခွာခဲ့ကြရပါတယ်။တချို့ဆိုရင်ဒုက္ခသည်စခန်းထဲမှာဆယ်စုနှစ်နဲ့ချီနေရပြီးသူတို့ရဲ့မျိုးဆက်တွေဟာပညာရေးဆုံးရှုံးလို့အနာဂတ်မဲ့တဲ့ကလေးတွေဖြစ်နေပါတယ်။ဆက်ရက်တန်းကိုနှစ်ပေါင်းများစွာခံခဲ့ရတဲ့နိုင်ငံတွေကပြည်သူတွေဟာစစ်ကိုမုန်းပြီးသားဆန့်ကျင်ပြီးသားပါ။အဲ့လိုမုန်းပြီးသားအခြေအနေမှာပြီးခဲ့တဲ့ဧပြီလအတွင်းမြမတမရော်နဲ့ KIO တို့ရဲ့တိုက်ပွဲတွေကြောင့်နေရက်စွန့်ခွာထွက်ပြေးရင်းကတောတောင်တွေထဲမှာပိတ်မိနေသူစေဘေဒုက္ခတွေလွတ်မြောက်ရေးစစ်ဆန့်ကျင်ရေးလှုံ့ဆော်တောင်းဆိုကြတဲ့ဆန္ဒပြပွဲတွေမြစ်ကြီးနားရန်ကုန်မန္တလေးမြင်းချံပြည်နှစ်တလင်းမြို့တို့မှာဖြစ်ပေါ်ခဲ့ပါတယ်။မေလ9ရက်နေ့ကစတင်ပြုလုပ်ခဲ့တဲ့စစ်ဆန့်ကျင်ရေးနဲ့ငြိမ်းချမ်းရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေကြောင့်ဒီကနေ့အထိဖမ်းဆီးပြီးတော့တရားစွဲဆိုခံခဲ့ရသူ48ယောက်ထောင်ဒဏ်ကျခံခဲ့ရသူ3ယောက်နဲ့အမှုပြီးဆုံးသွားသူ2ယောက်ရှိသွားပြီလို့အတန်းလိုခေါ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နှုတ်ရှားမှုအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါကပြောပါတယ
်။တကြွလူသားသူ49ဦးကတရားရင်ဆိုင်နေရတယ်။ရန်ကုန်တိုင်းမှာဆိုရင်တော့9မှုရှိတယ်။မန္တလေးတိုင်းမှာ3မှု၊ကချင်ပြည်နယ်က2မှုနဲ့ပဲခူးတိုင်းမှာဆိုရင်3မှုပါဝင်တယ်ပေါ့နော်။အမှုလို့ကျွန်တော်ပြောရရင်မှာကျွန်တော်ရန်ကုန်တိုင်းမှာတောင်မွေအဝိုင်းထိပ်မှာဖြစ်သွားတဲ့ဒါဖြစ်ရှင်ကိုကျွန်တော်အမှုတစ်ခုအနေနဲ့တက်မှတ်တယ်။အဲ့ဒီအမှုတစ်ခုမှာရင်ကိုဒီအစဲခံထားရတဲ့တကြွလူသားသူက18ဦးရှိတယ်။မဟာဗန္ဓလပန်းရံထဲမှာကြပြာရွတ်တဲ့ဖြစ်ချင်းနဲ့ပတ်သက်ပြီးအမှုတစ်ခုမှာတရားစွဲခံထားရတဲ့လူကြီးက3ဦးရှိတယ်ပေါ့နော်။မန္တလေးမှာဆိုရင်9ဦး၊ပဲခူးမှာလည်း9ဦးပဲသူရ။ပြီးတော့ဒီကချင်ပြည်နယ်ကတော့ဒီ4ယောက်ပေါ့နော်။ဟိုဒီအမှုတွေထဲမှာကချင်ပြည်နယ်ကဟိုကိုလွန်းဆောင်နဲ့ massive fine ထဲကိုအမှုဆိုရင်ဒါအခါရေးတန်းကြီး3000ပေးဆောင်မှုအမိန့်ချပြန်နဲ့ပြီးသွားတယ်ပေါ့နော်။ဆိုတော့
ထောင်နဲ့ချမှတ်ခံရသူ3ယောက်ဟာမန္တလေးကတက်ကြွလှုပ်ရှားသူတွေဖြစ်ပါတယ်။သူတို့ကိုထောင်နဲ့ချမှတ်တဲ့အပေါ်တရားတယ်လို့မခံစားရဘူးလို့ထောင်နဲ့ချမှတ်ခံရသူကိုအောင်မိုင်းဆန်းကအမိန့်ချတဲ့နေ့မှာပဲတရားရုံးမှာပြောခဲ့ပါတယ
်။တရားရေးမှန်နိုင်ဟာတကယ်ကိုတန်တန်ရှင်းရင်းနဲ့လွတ်လွတ်လပ်လပ်နဲ့တည်ရှိတဲ့မှန်နိုင်မှုပုံစံရေးဖွဲ့စည်းရဲ့ဆက်ကွက်မှုတွေရှိနေတဲ့အတွက်ကျွန်တော်တို့ကဒီပေါ်မှာတောင်းမလို့လဲတရားရုံးတပိတ်မောက်တဲ့ဆိုတဲ့သဘောမျိုးတွေကျွန်တော်တို့လုပ်ခဲ့ကြရတာဖြစ်တယ်
။မောင်ဆောင်ခါတို့အတန်အဖွဲ့ရဲ့မှတ်တမ်းတွေအရာမေလာအတွင်းပြုလုပ်ခဲ့တဲ့စစ်ဆန့်ကျင်ရေးနဲ့ငြိမ်းချမ်းရေးတောင်းဆိုတဲ့လှုပ်ရှားမှုတွေကြောင့်စုစုပေါင်းတရားစွဲဆိုခံရသူပေါင်းဟာ52ယောက်လို့ပြောရမှာဖြစ်ပါတယ်။အဲ့ဒီ52ယောက်ထဲက3ယောက်ဟာထောင်ဒဏ်ကျခံပြီးသားဖြစ်ပြီး2ယောက်ကတော့ဒဏ်ငွေနဲ့အမှုပြီးပြတ်ခဲ့ပြီးမို့ကြံနဲ့အမှုရင်ဆိုင်ရဆဲ48ယောက်ရဲ့အလားအလာကိုလည်းမောင်ဆောင်ခါကိုမေးကြည့်မိပါတယ်
။ကျွန်တော်ကတခါအရေးယူခံထားရဘူးလေဆိုရင်အဲ့ဒီလူဟာအဲ့လိုထောင်နဲ့ငွေတောင်ကဲချလေးရှိရဒီရေးပိုင်ပေါ့နော်ဒီဟိုကတော့သူပြင်ဒီနိုင်ငံရေးလှူချမှုနဲ့ဒီဆန္ဒပြမှုနဲ့ဒီတရားရုံးရောက်လာတဲ့အမှုတွေကိုဒီတိုင်းပဲလုံးဝခွင့်လုံးပြုပြန်လှုပ်ပေးဖို့ထုံးပြန်မရှိဘူးသူကနောက်ဆုံးပြီးတော့ဒီအနည်းဆုံးငွေတန်လောက်တော့ချလေးရှိတယ်အဲ့တော့ပြစ်တင်ရတော့ကြလိမ့်မယ
်ညဉ့်ညဉ့်ရေးဆန္ဒပြဝဲကိုဥဆောင်သူနဲ့တရားစွဲခံထားရသူအများစုဟာလူငယ်တွေဖြစ်ပါတယ်မြို့ကြီးတချို့မှာပြုလုပ်ခဲ့တဲ့ဆန္ဒပြဝဲတွေအတွင်အများဆုံးဖမ်းဆီးခံခဲ့ရတာကတော့မေလ23ရက်နေ့ကတာမွေဂုံးကျော်တရာအောင်မှာပြုလုပ်တဲ့ဆန္ဒပြပွဲအတွင်ဖမ်းဆီးမှုဖြစ်ပါတယ်။အဲ့ဒီဆန္ဒပြပွဲကိုရဲတပ်ဖွဲ့ဝင်တွေကမကအရဲဝတ်တဲ့လူတွေကပါဝင်ရောက်နှိမ်နင်းခဲ့ပြီးတော့ဆန္ဒပြသူတွေကိုရိုက်နှက်တာသတင်းသမားတွေကိုဖမ်းဆီးဖို့အော်ဟစ်အမိန့်ပေးတာချင်းချောက်တာတွေရှိခဲ့ပါတယ်။အခုလိုဒီမိုကရေစီစနစ်စီဥတည်သွားနေပြီးတော့ငြိမ်းချမ်းရေးအတွက်စူးစမ်းဆောင်ရွက်နေကြတဲ့ကာလမျိုးမှာအခုလိုအဖြစ်အပျက်တွေရှိနေသေးတာနဲ့ပတ်သက်ပြီးမောင်ဆောင်ခါကသူ့ရဲ့အမြင်ကိုပြောပြပါတယ်
။ဥပဒေထဲမှာဒီရေဝန်ကြီးဌာနကိုအမိန့်ချင်ကြချက်တွေထုတ်ပိုင်ခွင့်ရှိရဆိုပြီးအပိုက်ထက်ထည့်ထားတာကပြဿနာ။တကယ်လို့ကအဲ့ဒီအပိုက်ထက်မထည့်ထားရင်ကျွန်တော်တို့ဟာဒီဥပဒေမှာပါတဲ့အတိုင်းနဲ့ဒီအတိအပြီးပြင်ပြပြီးတာနဲ့ကျွန်တော်တို့ကဘယ်လိုပဲဖြစ်ဖြစ်ဒီဟာကိုခုမြင်ကြရတယ်။တခါတည်းဌာနပြခွင့်ရှိရသူတို့မှာအရေးယူပိုင်ခွင့်ရှိတော့ခုကြတော့ဒီခုမြင်မိတ်တင်တော့ level ဒီဘက်မှာသူတို့ကရေးစခန်းနေဆွေးဥပဒေနေဒီဒီဟာနဲ့ပတ်သက်ပြီးတော့ညွှန်ကြားချက်တွေထုတ်ထားတယ်ဆိုရင်အဲ့ညွှန်ကြားချက်တွေလည်းကျွန်တော်တို့ကပြန်တရားစွဲခံရတာမျိုးရှိတယ်ပေါ့အဲ့တော့နောက်တစ်ချက်ကြတော့ဒီငင်းငင်းရေးနဲ့ပတ်သက်ပြီးတော့လူစုရဲ့တောင်းဆိုမှုတွေကိုသတိသမီးပေါ့နော်ပုံဖြတ်တည်တယ်လို့ကျွန်တော်တို့ကမြင်တယ်ဒါကကျွန်တော်ရှေ့ဆန့်ကျင်လို့ပြောလို့မယ်တစ်ခါမှဝါရဖြစ်တဲ့ပုံတရံတွေကျွန်တော်တို့ပြန်ကြည့်တဲ့အခါမှာဒါဟာလက်နက်ကင်တပ်ဖွဲ့တွေကအပိထောက်ခံခြင်းဖြစ်တဲ့တပ်မတော်ပုံကံတွေစသဖြင့်အကောင်းကျင်တွေအမျိုးမျိုးတက်ပြီးတော့လူမျိုးသားတွေမှာတွေးကြအောင်မျိုးလုပ်တာမျိုးကြီးတွေ့ရပြန်တယ်။အဲ့ဒီဟာကိုပြည်ချင်းအားဖြင့်ဒီလက်ရှိအခြေအနေဟာအတိတ်တော့မကောင်းဘူး။ဌာနပြောင်းမှုနဲ့ပတ်သက်ပြီးဖြူခွင်းတာတွေဖန်ဆီးတာတွေကိုကြတော့ဒီကြေးဝန်ကြီးဌာနကနေတရားလှုပ်ဆောင်နေတာတွေကြားရတယ်။အဲ့ဒီဟာနဲ့ပတ်သက်ပြီးတော့သူကအရသာသူရဖြစ်တဲ့ဒီဝင်ကြီးချုပ်ကြီးပြန်ပြီးပြီးတော့ဝင်ရောက်ကင်ခဲတာမျိုးကြီးလှုပ်ဆောင်မှုလိုအပ်တယ်။အဲ့လိုမဟုတ်ရင်တော့တလအတွင်းမှာဒီ48ဦးတရားစွဲခံထားရတယ်ဆိုတဲ့သမိုင်းဟာနောက်ဆုံးပြေးမှာဒီ ရတာသူရောက်ကောင်းပေါ်မှာပဲပြန်ကြလာလိမ့်မယ်လို့ကျွန်တော်တို့ထင်တယ
်။မေလ12ရက်နေ့ကရန်ကုန်မြို့တောင်မြင့်မြို့နယ်မှာညဉ့်ညင်းရက်အတွက်ဆန္ဒပြသူတွေကိုအင်အား3အကြမ်းဖက်ဖြိုခွင်းတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးသွားမယ်လို့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကပြောခဲ့ပါတယ်
။သူတို့ပြောတဲ့စကားအရတော့သူတို့ကယူသားဆန္ဒပြတယ်ပြီးရင်တန်းဖြုတ်တယ်ဖြုတ်ပြီးကမှဝင်ဖမ်းတယ်ဒါဆိုရင်တော့မှားတာပေါ့ဟုတ်တယ်မလို့သူတို့အဲ့ဒီတိုင်ကိုဟုတ်ကောဟုတ်လားပြောလို့မရဘူးလေဒါကဟိုတစ်ဖက်သောစကားပဲရှိသေးတာ哦ဆိုတော့တေချာပြတဲ့ဗီဒီယိုတွေအကုန်လုံးတေချာအသေးစိတ်ကြည့်အကုန်လုံးဘယ်ပေါင်းဆောင်ကတူတူရဲ့စကားတွေနားထောင် document တွေကိုကြည့်ပြီးတော့မှဒါဟာမှားတယ်မှန်တယ်ဘယ်သူကလူအခွင့်အရေးချိုးဖောက်တာလဲဆိုတော့အဲ့ဒါကိုအဲ့ကြမှာပြောလို့ရမယ်
စစ်ပွဲတွေရက်တန့်ရင်းနဲ့ငင်းငင်းရေးအတွက်ဆန္ဒပြတောင်းဆိုသူတွေကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့အပေါ်ဖန်စီအရေးယူနေတဲ့အပေါ်ရှုံချကြောင်းနဲ့ဖန်စီရေးယူလာတဲ့အမြန်ဆုံးရုပ်သိမ်းပေးဖို့ပြည်ထောင်စုအဆင့်ရက်ဖက်အဖွဲ့အစည်းများငင်းငင်းရေး Foreign Committee UCCPF ကလည်းတောင်းဆိုထားပါဗျ။ဆန္ဒပြသူတွေကိုအင်အားသုံးဖြိုခွဲတဲ့အပေါ်လွှတ်တော်ကိုယ်စားလှယ်တွေနဲ့88မျိုးဆက်ငင်းငင်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းအဖွဲ့ဝင်တွေကလည်းကန့်ကွက်ရှုံချထားပါတယ်ရှင်။